Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေမြန်မာတက်ဂရစ်1389ခုနှစ်တကူးလာဇန်6ရက်မဟာတကြံအကြနေ2016ခုနှစ်ဧပြီလ13ရက်ဗုဒ္ဓဘူးနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နှစ်နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Boko Haram အဖွဲ့ဟာကလေးငယ်တွေကိုအသေးခံဘုံခွဲတိုက်ခိုက်မှုတွေမှာပုံမှုအသုံးပြုလာနေတယ်လို့ကုလသမဂ္ဂကပြောပါတယ် Paris နဲ့ Brussels အကြမ်းဖက်မှုတွေနဲ့ဆက်နွယ်တယ်လို့မတင်ငါခံရသူတွေကိုအာဏာပိုင်တွေကထပ်မံဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံမှာတော့တကြံပွဲတော်ကိုပျော်ရွှင်စွာကျင်းပနေကြတာမှာမနေ့ကသမရဦးထင်ကျော်နဲ့အစိုးရအရာရှိတွေပါဝင်ဆင်နွှဲခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်နာချမ်းနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလာရေးမနေ့ကတော့သမရအိမ်တော်မှာကျင်းပတဲ့တကြံပွဲတော်အခမ်းအနားမှာနှစ်တကူဆုတောင်းတဲ့အတူပြပရောက်ရွှေပြောင်းအလုသမားတွေနဲ့ဒုက္ခသည်တွေအရေးသမရဦးတင်ကျော်ပြောကြားသွားတာကတော့
ပြပရောက်အလုသွားလုပ်ငန်းအထက်မှာဟိုရုံးနေကန်ရတဲ့တွေကြက်ကျဲရှိတဲ့တွေဟိုအိမ်ဆုံးခွာပြီးနေရတဲ့ပြည်သူပြည်သားတွေကိုလည်းကျွန်တော်တို့မမေ့ပါဘူးသူတို့ကတာယာရေးအတွက်အောင်မြင်ရေးအတွက်ကျွန်တော်အစိုးရအဖွဲ့အနေနဲ့စူးစမ်းပြီးတော့ဆောင်ရွက်သွားပါမယ်
အပြည့်စုံကိုတော့သတင်းစီစဉ်ပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုသမားတွေတည်တံ့တွင်းကာလထာနွေပြန်ခွင့်ပြုတဲ့အမိန့်ကိုထိုင်းဆိုရကထုတ်ပြန်လိုက်တဲ့သတင်းကိုလည်းတစ်ဆက်တည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့တည်တံ့တချင်းလက်ဆောင်ကိုလည်းထုတ်လွှင့်မှာပါ။အင်္ဂါနေ့ညတိုက်ရိုက်လေလံစီစဉ်ကိုလည်းတင်ဆက်ပေးဖို့လည်းရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနက်နာချန်တို့ကပြောပြပါအောင်ရှင်။
နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ဟာအသေးခံဘုံးခွဲတက်ခတ်ဖို့အတွက်ကလေးငယ်တွေကိုတိတိတသာတိုးမြင့်အသုံးပြုလာနေတယ်လို့ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကပြောပါတယ်ဘိုကိုဟာရမ်အဖွဲ့ဟာ2015ခုနှစ်အတွင်းအသေးခံဘုံးခွဲတက်ခတ်ဖို့ကလေးငယ်44ဦးကိုအသုံးပြုခဲ့တယ်လို့အင်ကာနီကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားတာကြောင့်ဒါဟာမနစ်က၄ဦးသာအသုံးပြုခဲ့တာနဲ့နှိုင်းရှိလိုက်ရင်ဆယ်စားအထိတိုးလာတာဖြစ်ပါတယ်။ Boko Haram အဖွဲ့ကလွန်ခဲ့တဲ့နှစ်အတွင်းပြုလုပ်ခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှု၅ခုမှာတစ်ခုဟာကလေးငယ်တွေကပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထဲက85ရာခိုင်နှုန်းဟာမိန်းကလေးငယ်တွေဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။ Boko Haram အဖွဲ့ဟာပောက်ကွဲရေးပစ္စည်းတွေတယ်လာတယ်လို့သူတို့ကိုသူတို့တခါတလေမှမတိကြတဲ့ကလေးငယ်တွေကိုသူတို့ဟာအန်ဒီရပေးနိုင်တယ်လို့ထင်မှားကြတဲ့လူစီကားတဲ့ဈေးတွေဗလီတွေကိုဆေးလွတ်ကြတယ်လို့ဆိုပါတယ်။ Boko Haram အဖွဲ့ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်ဒေသကမင်းကလေးငယ်ပေါင်း286ဦးကိုပြန်ပေးဆွဲခဲ့တဲ့နှစ်နှစ်ပြည့်တဲ့အချိန်မှာ UNICEF ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပြီးအဲ့ဒီအထက်က219ဦးဟာဆက်လက်ဖမ်းဆီးခံထားကြရဆဲဖြစ်ပါတယ်။
Brussels နဲ့ Paris မြို့တွေကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ Belgian ရဲတပ်ဖွဲ့ကတန်တရားရှိသူတွေကိုနောက်ထပ်ဖမ်းဆီးမှုတွေရှာဖွေမှုတွေလုပ်နေပါတယ်။အာဏာပိုင်တွေရဲ့မသေးမသက်ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မလို့အောင်မြင်မှုမရှိတာဖမ်းဆီးထိန်းသိမ်းသူအရေအတွက်တိုးလာနေတဲ့အတွက်အချင်းထောင်တာဝန်ရှိသူတွေစိုးရိမ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့လတည်းလူ32ယောက်သေဆုံးခဲ့ရတဲ့ Brussels မြို့ကဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီး Smil F နဲ့ Ibrahim F ဆိုသူနောက်ထပ်လူနှစ်ယောက်ကိုအကြမ်းဖက်ဝါဒလုပ်ရက်တွေလူသတ်မှုတွေနဲ့အရေးယူလိုက်တဲ့အကြောင်းအစိုးရရှေ့နေတွေကကြေညာခဲ့ပါတယ်။အရေးယူခံရတဲ့သူနှစ်ယောက်ဟာညီကိုတွေဖြစ်တယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါတယ်။ Brussels မြို့တော် Ekel အရက်ကအိမ်နှစ်အိမ်ကိုဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုဝင်ဘာလတည်း Paris မြို့ကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးစစ်စစ်မင်းမြတ်မှုနောက်ထပ်လူ3ယောက်ကိုထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ကြေညာချက်မှာအသေးစိတ်ဖော်ပြမထားပေမဲ့ဖမ်းဆီးခံခဲ့ရသူ3ယောက်ကိုဆက်ပြီးထိန်းသိမ်းထားမထားဆိုတာကိုတော့ဗုဒ္ဓဟူးနဲ့ကြရင်တရားသူကြီးကဆုံးဖြတ်လိုက်မယ်လို့လည်းဒေသခံသတင်းတွေကဖော်ပြနေကြပါတယ်။
ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုဟာကာလရှည်ကြာစွာအရန်ကိုနေကွေးလွန်းနေပြီးအဲ့ဒီစိတ်ပြက်ဖွယ်ရာဖွံ့ဖြိုးမှုနေကွေးမှုဟာပိုဆိုးလာနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့ထိပ်တန်းစီးပွားရေးပညာရှင် Morris Osfeld ကပြောပါတယ်ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုဟာတရားခိုင်နှုန်းရဲ့ နှစ်နှစ်ပုံကျခဲ့ချော့ကျခဲ့ပြီး 3.2 ခန့်လုံးသာရှိမယ်လို့ IMF ကနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာစီးပွားရေးအစဉ်ခန်းစာမှာခန့်မှန်းဖော်ပြထားပါတယ်အခုသတင်းပတ်အတွင်း Washington DC မြို့မှာပြုလုပ်မဲ့ကမ္ဘာပံ IMF နဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20တို့ကပြုလုပ်မဲ့ဆွေးနွေးပွဲတွေကိုတက်ဖို့အတွက်ကမ္ဘာတဝန်းကစီးပွားရေးနဲ့ငွေကြေးဆိုင်ရာအရာရှိတွေရလာနေကြတဲ့အချိန်မှာပဲအခုလိုစိတ်မချမ်းမြေ့စရာခေါ်ကိန်းထွက်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စု Japan EU နဲ့စဟာရာတဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေမှာအရင်ခံမှန်းထားရတဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေ့မယ်လို့ IMF သုတေသီတွေကပြောပါတယ်။တရုတ်နိုင်ငံကတော့အရင်ခံမှန်းထားရတဲ့အနေငယ်ဖွံ့ဖြိုးမှုပုံမြန်မယ်လို့ဆိုပါတယ်။အခုလိုအတုံးတုံးတက်တာတဲ့အချိန်အခါကိုခွင့်ကောင်းယူပြီးမူဝါဒချမှတ်သူတွေအနေနဲ့လက်တွေ့နဲ့ရေရှည်ဖွံ့ဖြိုးမှုနဲ့အလောက်ကန်ရရှိမှုတွေဖြစ်ပေါ်စေမယ့်အခြေခံအဆောက်အအုံနဲ့သုတေသနလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့လည်း IMF ကတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုကတချို့လွှတ်တော်အမတ်တွေကုန်သွယ်ရေးအဖွဲ့တွေနဲ့သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်သူကိုယ်စားလှယ်တွေရဲ့ဝေဖန်တာတွေခံနေရတဲ့အဓိကကုန်သွယ်ရေးသဘောတူစာချုပ်နှစ်ရပ်ကနေအကျိုးအမြတ်တွေနဲ့အကျိုးအမြတ်တွေရရှိခံစားရမှာဖြစ်တဲ့ကြောင့်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့မှာအလေးပေးပြောကြားခဲ့ပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေဟာအမေရိကန်ရဲ့မဟာဗျူဟာကျတဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်တယ်လို့အမျိုးသားလုံခြုံရေးပုံမခိုင်မာစေတာတွေအပါအဝင်ကြီးမားတဲ့အကျိုးမြတ်တွေခံစားရမှာဖြစ်တဲ့အကြောင်း Los Angeles နိုင်ငံတကာမူဝါဒရေးရာအဖွဲ့တစ်ခုကိုအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းထဲမှာဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းရှိတဲ့ Pacific ရဝန်းနိုင်ငံ17နိုင်ငံနဲ့ American ပြည်ထောင်စုကြားချုပ်ဆိုခဲ့တဲ့ TPP လွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ်ကိုတော့သက်ဆိုင်ရာနိုင်ငံတွေကတာဝန်ရှိသူတွေ February လထဲမှာပဲလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ဖို့ကအမေရိကန်လွှတ်တော်ရဲ့အတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။သဘောတူညီချက်ကကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုကိုထိခိုက်စေနိုင်တယ်ဆိုတော့အမေရိကန်လွှတ်တော်အမတ်တချို့ရဲ့စိုးရိမ်မှုတွေရှိနေတာအပါအဝင်တခြားအကြောင်းတွေကြောင့်အမေရိကန်မှာမရေရာတဲ့အနာဂတ်နဲ့ကြုံနေရတာလည်းဖြစ်ပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ1389ခုနှစ်မြန်မာရိုးရအတန်တကြံပွဲတော်ကိုနေပြည်တော်မှာရှိတဲ့နိုင်ငံတော်သမရအိမ်ပါမနေ့ကကျင်းပတာမှာတက်နဲ့အရက်ဖက်ဆက်ဆံရေးအပြန်အလှန်တာဟဇာတာရှိရှိအတူပူးပေါင်းဆောင်ရွက်ခြင်းဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလကောင်းနေရလာသလိုပြည်တွင်းအင်အားကိုတိုးတက်မှုဖြစ်စေလိမ့်မယ်လို့သမရဦးထင်ကျော်ကတကြံပွဲတော်ကိုတက်ရောက်လာကြတဲ့ဧည့်သည်တွေကိုပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းသူပြည်သားတွေရဲ့လူမှုဘဝမြန်မာရေးအတွက်အစိုးရတဲ့အနေနဲ့တတ်နိုင်သမျှကိုစွမ်းညံစွမ်းရှိသမျှစ조사လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတချို့ကိစ္စတွေမှာရပ်ပိုင်းအတွင်းမြင်သာထင်သာနဲ့သိသာတဲ့ပြောင်းလဲမှုတွေရနိုင်တယ်လို့အချိန်ယူလှုပ်ဆောင်ရမှာရှိတဲ့အတွက်တီးခံပေးကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံအတွင်းပျော်ရွှင်နိုင်ကြတဲ့သူတွေရှိသလိုအိုးအိမ်ဆွန့်ခွာပြီးပြည်ပမှာအလုတ်သွားလုပ်နေကြသူတွေကိုအစိုးရအနေနဲ့မေ့မထားကြောင်းအဲ့လူတွေဘဝတာယာရေးအောင်မြင်ရေးအတွက်ပြန်ပြီးအေးအေးချမ်းချမ်းနေနိုင်ရေးတို့အတွက်အစိုးရအနေနဲ့စူးစမ်းဆောင်ရွက်သွားမယ်အကြောင်းအများသူငါတွေမပျော်နိုင်တဲ့ပျော်နေတဲ့အချိန်မှာအဲ့လူတွေမပျော်နိုင်တဲ့ဘဝတွေကိုစာနာပါကြောင်းသမရဦးထင်ကျော်ကသတင်းတော်တွေကိုပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။နေပြည်တော်သမရအိမ်တော်မှာပြုလုပ်တဲ့တကြံအကျိုးနှစ်ကိုတော့ဒုတိယသမရနှစ်ဦးအပါအဝင်ပြည်ထောင်စုဝန်ကြီးတွေလွတ်တော်ဘိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ခဲ့ကြပါတယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လိုင်တို့တက်ရောက်ခဲ့ခြင်းမရှိပါဘူးရန်ကုန်မြို့တော်ခမရှိရန်ကုန်တိုင်းဒေသကြီးဗဟုမန္တကိုမနေ့တကြံအကျိုးနှစ်မှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်
ကွယ်လွန်သူနာမည်ကျော်ဗြိတိသျှအဆိုတော်ဒေးဗစ်ဘိုဘီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့သူ့ရဲ့အပြာရောင်ခြင်းဆိုတဲ့တန်စင်စာရွက်ကိုလေးလံတင်ရောင်းချပြီးတဲ့နောက်ရလာမယ့်ငွေကိုမြန်မာနိုင်ငံမှာကြားမှဒန်းတူညီမျှရေးအတွက်သုံးစွဲဖို့စီစဉ်နေပါတယ်။1984ခုနှစ်တုန်းကထုတ်ဝေပြီးဗြိတိနိုင်ငံမှာရွှေနဲ့အမေရိကန်မှာပလက်တီနမ်ဆုတွေစုကူးခဲ့တဲ့ဒေးဗစ်ဘိုဘီရဲ့Tonight လို့အမည်ပေးထားတဲ့တေးအယ်ဘမ်မှာပါဝင်တဲ့အပြာရောင်ခြင်းတန်စင်စာရွက်မှာတော့သူ့လက်မှတ်နဲ့အတူဓာတ်ပုံနှစ်ပုံလည်းပါဝင်ပါတယ်။စည်ရဲမွဲတေမှုနဲ့မညီမျှမှုတွေတိုက်ဖြတ်ရေးဗြိတိန်နိုင်ငံကပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam နဲ့ပူးတွဲဆောင်ရွက်နေတဲ့ဂီတလောကကအမျိုးသမီးတွေရဲ့ The Music Cycle အဖွဲ့ကလန်ဒန်ရှေ့ပိုင်းမှာရှေ့လာတဲ့ကျင်းပမယ်နှစ်စဉ်ဈေးရောင်းပွဲတော်မှာလေးလံတင်ရောင်းချသွားမှာဖြစ်တယ်လို့လည်းအဖွဲ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဈေးရောင်းပွဲကိုမေလ14ရက်နေ့မှာ စတင်မှာဖြစ်ပေမဲ့ဒေးဗစ်ဘိုဝီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့တန်စင်စာရွက်ကိုတော့အခုကတည်းကစတင်လေးလံဆွဲဝယ်ယူလို့ရနိုင်ပြီးအခုအခါအနည်းဆုံးပြည်တစ်ချက်ပေါင်ငွေ300လောက်ပေးနေကြတဲ့တန်စင်စာရွက်ဟာကိုဒီထက်ပိုပေးပြီးဝယ်ယူကြလိမ့်မယ်လို့လည်းပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်
။တောင်တုပ်ပင်လယ်ပြင်အတွင်းရေပြင်ပိုင်ဆိုင်မှုအငင်းပွားမှုတွေကြောင့်တင်းမာမှုတွေဖြစ်နေတဲ့အပေါ်ဆွေရင်ပူပန်ကြောင်း G7 လို့ခေါ်တဲ့စက်မှုဖွံ့ဖြိုးတိုးတက်တဲ့ထိပ်တန်း9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝဲကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားတာကိုတရုတ်နိုင်ငံကပြင်းထန်စွာဝေဖန်လိုက်ပါတယ် G7 နိုင်ငံတွေရဲ့ကြေညာချက်ဟာပင်လယ်ရေပြင်ဆိုင်ရာအငင်းပွားမှုကြီးထွားအောင်လှုံ့ဆော်ခြင်းဖြစ်ပြီးဒေသရင်းတင်းမာမှုတိုးမြင့်လာအောင်လှုံ့ဆော်နေခြင်းဖြစ်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကကြေညာချက်ထုတ်ပြန်ဆွဆွဲလိုက်ပြီးတရုတ်နိုင်ငံအနေနဲ့ G7 ရဲ့အခုလိုပြောဆိုမှုအပေါ်ပြင်းထန်စွာမကျေနပ်မိကြောင်းပြောပါတယ်
Love over woman လို့အမည်ပေးထားတဲ့အိမ်တော်မရှိကြတဲ့မျိုးသမီးတွေအကြောင်းစိတ်လှုပ်ရှားပွေရာဗီဒီယိုကြော်ညာဟာတရုတ်နိုင်ငံရဲ့အင်တာနက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။၄မိနစ်ကြာမှတ်တမ်းပုံစံဗီဒီယိုဟာအမျိုးသမီးတွေအနေနဲ့ကိုယ့်ကျမကိုယ်ဖန်တီးပိုင်ခွင့်ရှိတယ်ဆိုတဲ့ SK2 ဂျပန်အလှပြင်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့နိုင်ငံတကာလှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုထဲမှာအိမ်တော်မရှိတဲ့မျိုးသမီးတွေပေါ်လူအဖွဲ့အစည်းရဲ့ရှေးရိုးဆွဲခွဲခြားဆက်ဆံမှုကိုဖော်ညွှန်းထားတာဖြစ်ပါတယ်။
ဗုဒ္ဓဘုရားနေနဲ့ခင်တဲ့ရင်အစီအစဉ်ကိုကိုစောဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြသွားတာပါရှင်။အခုလိုတကြံကာလအတွင်းကျမတို့ VOE မြန်မာပိုင်းကနေတကြံတေးသချင်းတွေကိုလည်းနေ့စဉ်ထုတ်လွှင့်ပေးနေပါဗျာ။မနေ့ကတော့နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားမှာတော့သမရဦးထင်ကျော်ကမြန်မာပြည်သူတွေအတွက်နှစ်သက်ကူစုမုံကောင်းတဲ့အတူနေဆက်ကဒုက္ခတွေတွေပြည်ပနိုင်ငံမှာတွားရောက်လုက္ကင်နေတဲ့ရွှေပြောင်းအလုသမားတွေရဲ့အရေးကို NLD အစိုးရအနေနဲ့မမေ့တဲ့အကြောင်းဦးစားပေးဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောကြားလိုက်ပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာဖို့ NLD အစိုးရတဲ့အနေနဲ့အစွမ်းကုန်စူးစမ်းဆောင်ရွက်နေကြောင်းမနေ့တကြံအချိုနေ့ကနေပြည်တော်သမရအိမ်တော်မှာကျင်းပတဲ့တကြံပွဲတော်အခမ်းအနားမှာသမရဦးထင်ကျော်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
တိုင်းပြည်သားတွေပြောချင်တာကတော့မြန်မာနိုင်ငံမြန်မာနိုင်ငံသားတွေအားလုံးကျွန်တော်တို့အနေနဲ့တတ်နိုင်သမျှတတ်စွမ်းသမျှညာသွားရှိသမျှကိုယ်သွားရှိသမျှစူးစမ်းပြီးတော့တိုင်းပြည်သားများရဲ့လူမှုဘဝမြန်မာရေးအတွက်စူးစမ်းသွားပါမယ်တချို့ကမြန်မာချင်းသာတိတိယသာနဲ့ရပိုင်းတွင်မှာကြူရမှုတွေတွေ့နိုင်တယ်တချို့ကလည်းမြင်းမြင်းသာသာနဲ့အရွှေ့ပြောင်းနေရှိပါမယ်အဲ့တော့ကိုလိုတာမဖြစ်သေးတဲ့အချိန်မှာတနေ့တော့ဖြစ်လာနိုင်မယ်ဆိုရင်ယုံကြည်ချက်နဲ့သိခံပြီးတော့စောင့်ပေးကြစီလိုပါတယ်
။ဒါ့အပြင်မြမရွှေပြောင်းအလုသမားတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အရေးကိုအစိုးရတဲ့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းဆက်လက်ပြောဆိုသွားပါတယ
်။ဒီအခုလိုပြောကြရွှေညနဲ့ပြောနိုင်ပြနိုင်တဲ့လူတွေရှိသလိုပဲကျွန်တော်တို့မြမနိုင်ငံမှာပြပရောက်အလုပ်ပွားလုပ်ရတဲ့မှာเนาะဟိုယုံနေကြံရတဲ့သူတွေတက်တဲရှိတဲ့သူတွေဟိုအိမ်ဆုံးခွာပြီးနေရတဲ့ပြည်သူပြည်သားတွေကိုလည်းကျွန်တော်တို့မမေ့ပါဘူးသူတို့ဘဝတာယာရေးအတွက်အောင်မြင်ရေးအတွက်တော့ပြန်ပြီးတော့အေးချမ်းသာနေနိုင်ရေးအတွက်ကိုလည်းကျွန်တော်အစိုးရအဖွဲ့အနေနဲ့စူးစမ်းပြီးတော့ဆောင်ရွက်သွားပါမယ်ချက်ချင်းမဖြစ်တော့မှဖြစ်ဖြစ်ချင်းဖြစ်ပါမယ်စိတ်ထဲမှာတရက်မှမမေ့ပါဘူးဒီလိုယုံကြံနေရတဲ့ပုံစံတွေအခုလိုပြည်သူပြည်သားအများပျော်ရွှင်နေရခြင်းမှာမပျော်ရွှင်ရမပျော်ရွှင်နိုင်တဲ့လူတွေအများအပြားရှိဦးမှာပါเนาะသူတို့ရဲ့ဘဝကိုစာနာပါတယ
်အစိုးရတက်ကိုပြည်သူတွေအပြည့်အဝထောက်ခံအားပေးကြတဲ့အတွက်ကျေးဇူးတင်ရှိကြောင်းလဲသူ့ရဲ့တကြံနှစ်တက်ကူစွန့်မုံကောင်းတဲ့အတူသမရဦးတင်ကျော်ကပြောပါတယ
်ကျွန်တော်ဒီအစိုးရအဖွဲ့ကိုတောင်းတပြပြကိုယ့်ရဲ့စာနာနဲ့ကိုကျိုးဆိုကြတယ်လောကအဖြစ်ဒါနပြုကြတယ်အစားတော့အပြင်ဒါနပြုကြတဲ့ပုဂ္ဂိုလ်တွေအားလုံးစေနာမြတ်တာခါကြတဲ့အားလုံးကိုကျေးဇူးတင်တဲ့အကြောင်းအထူးကျေးဇူးတင်တဲ့အကြောင်းပြောလိုပါတယ်။နောက်ပြီးတော့ဒီပြည်ညာခါသမယမှာလူကြီးလူငယ်အားလုံးကြော်ကြဆွေးနွေးတဲ့နေရာမှာဘေးမပြေရမခအပြစ်မရှိပဲနဲ့ချောချောမောမောနဲ့ပျော်နိုင်ရွှေနိုင်ကြပါစေ။ဈေးနဲ့ကနဲ့ပျော်နိုင်ကြပါစေလို့လည်းမေတ္တာနဲ့တတိပေးလိုပါတယ်เนา
ะအလားတူသမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားကိုတက်ရောက်လာတဲ့ ဒုသမရဦးဟင်နရီဘန်တီယူကလည်းခစ်သက်စနစ်တဲ့အတူနှစ်သက်ကိုကြိုးစားကြောင်းအခုလိုပြောပါတယ
်။တစ်တစ်ကိုကိုတဲ့ဒီအခုလိုအချိန်ကာမှာပေါ့နော်။ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့အကိုစိတ်နှပြကြားမှာချမ်းသာပြီးတော့ပျော်စွင်ချမ်းမြစွာနဲ့ပဲဒီခက်သစ်စနစ်တစ်နှစ်တစ်ကိုကျေးဇူးနိုင်ကြပါစေကြောင်းဆုတောင်းမေတ္တာပို့သနတ်နှစ်ခွန်းဆက်သားတိုက်ပါရခင်ဗျာ
တီတူလွတ်တော်ဥပဒေရေးရာကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကလည်းနှုတ်နှစ်ဖက်အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်မှုနဲ့အစပြုပြီးနိုင်ငံတဝန်းလုံခြုံအေးချမ်းဖို့နှစ်တစ်ကူဆုတောင်းဖြင့်အခုလိုပြောပါရ
နှစ်တစ်ကူမှာမြန်မာနိုင်ငံသားအပေါင်းကိုစိတ်နှပါစမ်းမရှင်လန်းပြီးကောင်းကျိုးလွယ်ဆန္ဒမျိုးကိုကိုစိတ်ကူကပြုနိုင်ကြပါစေဆုတောင်းမြတ်တာပို့ပါ
စည်းစကချိုးချံခြေတာရေးအနေနဲ့အရင်အစိုးရလက်ထက်သမရအိမ်တော်မှာနှစ်ရက်ကြာကျင်းပတဲ့ကြံပွဲတော်အခမ်းအနားစာဒီနှစ်မှာစတင်ပြီးတစ်ရက်ပဲကျင်းပမှာဖြစ်ကြောင်းသမရဦးထင်ကျော်ကအခမ်းအနားမိကုံမှာပြောကြားခဲ့ပါတယ်။ကြံပွဲတော်ကိုတော့ဒုသမရနှစ်ဦးအပါအဝင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်နဲ့တည်ထောင်စုဝန်ကြီးတွေလွှတ်တော်ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးအမှုပညာရှင်တွေကဖျော်ဖြေခဲ့ကြပါတယ်ရှင်။အခုလိုသမရဦးထင်ကျော်ကတကြံနှစ်တစ်ကူအခါသမယအဝေးကိုရောက်ရှိနေတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကို NLD အစိုးရအနေနဲ့မမေ့မလျော့ဆောင်ရွက်ပေးမယ်ဆိုရဲပြောဆိုသွားတဲ့တည်င်းနဲ့အတူရွှေပြောင်းအလုပ်သမားတွေတကြံတွင်ဌာနေပြန်ခွင့်ပြုမိတ်ထိုင်းအစိုးရကထုတ်ပြန်လိုက်တဲ့တည်င်းတော်ကိုလည်းတင်ဆက်မှာပါထိုင်းနိုင်ငံအတွင်းမှာပန်းရောင်ကပ် passport ယာယီ passport ကင်ဆောင်ပြီးအလုပ်လုပ်နေတဲ့မြန်မာ Laos Cambodia နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအိမ်တန်ခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်ကနေအထူးအမိန့်နဲ့မနေ့ကထုတ်ပြန်ခဲ့ပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကနေပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံအစိုးရကနေနိုင်ငံတွင်းမှာလွတ်လပ်ကင်နေတဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေအတွက်တကြံကာလ၁၀ရက်အတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အမိန့်ထုတ်ပြန်ထားကြောင်းထိုင်းခြေဆိုင်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီတာဝန်ရှိသူဖြစ်သူကိုမိုးကျိုးကအခုလိုပြောပါတယ်
။ထိုင်းနိုင်ငံရောက်မြန်မာကမ္ဘောဒီးယားလာတို့အတွက်သုံးနိုင်ငံမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေရည်ရွယ်တာပေါ့ဗျာ။တကြံကာလမှာဒီကင်တိုက်တီပါပြန်ပြီးတော့ပျော်ရွှင်စွာရေးပတ်ကစားနိုင်ဖို့ရည်ရွယ်ပြီးတော့ထိုင်းတို့ရနေပြီးတော့၁၀ရက်ပေါ့။ဒီတစ်လ၁၇ရက်နေ့ကနေဒီတစ်လ20ရက်နေ့ထိရွှေပြောင်းအလုပ်သမားတွေနေရက်ကိုလောလောဆယ်ပြန်နိုင်တယ်အဲ့လိုပြန်တဲ့နေရာမှာတိုင်းအောင်ကလို့ခေါ်ရဲယာယီနေထိုင်လို့လို့ကံလက်မှတ်ပဲကြိုင်တာခံတာယာယီပတ်စုပဲကြိုင်တာခံတာအဲ့ဒီစားစားတဲ့အထောက်အထားတွေမှာတက်တမ်းနဲ့ရှိရှိမရှိရှိတက်တမ်းနဲ့သိနေနေပေါ့ဗျာလောလောဆယ်ပြန်လို့ရတယ်ခွင့်ပြုတာ10ရက်ပေါ့
ထိုင်းနိုင်ငံဝန်ကြီးချုပ်ကနေဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါပုံမှန်44ဆိုတာစစ်အစိုးရထိုင်းဝန်ကြီးချုပ်အတွက်ပေးထားတဲ့အထူးအနာတစ်ခုလည်းဖြစ်ပါတယ်ထိုင်းဆိုရအနေနဲ့မြန်မာလူ့သမားတွေအတွက်အိမ်ပြန်ဖို့ခွင့်ပြုရက်ဟာနှဲပါနေတယ်လို့ဘူမူးကျိုးကဆက်ပြောပါတယ်
။မြန်မာရွှေပြောင်းလူ့သမားတွေကတရားတော်အဖြစ်တစ်နှစ်ပတ်လုံးအလုပ်လုပ်ပြီးတော့ဒီကာလမှာပြန်ကြတယ်။ပြန်ကြတဲ့အခါမှာဟိုတချို့ဆိုရင်ကျင်းလီရဲတို့မုန်ကင်းရဲတို့ပဲခူးတိုင်းတို့ကတော့ထိုင်းနိုင်ငံစတဲ့နယ်မြေမှာကတ်နေတဲ့ဟာတွေကစိတ်ကြံတာမရှိဘူး။သခိုင်းတိုင်းတို့မန္တလေးတိုင်းတို့တချို့ဆိုကချင်ပြည်နယ်တို့ကယားပြည်နယ်တို့ပြန်မဲ့လူတွေကြတော့ဒီရက်ကတ်စားနေတော့မလုံလောက်ဘူး။နောက်သူတို့ပြန်ကြတာကြီးကများတော်ပြီးကလာကိုသွင်းပြန်ကြတာများတယ
်။မြန်မာရွှေပြောင်းလူ့သမားတွေအနေနဲ့တကြံရက်မတိုင်ခင်မှာမိမိတို့ရွက်ရွာကိုပြန်လည်ရှိကြသလိုရှင်ပြုယဟန်ခံအလှူဒါနပြုပြီးတကြံလုံးမှာထိုင်းနိုင်ငံမှာရှိတဲ့မိမိလုပ်ခွင့်ကိုပြန်ဝင်လည်ရှိကြပါတယ်။အခုလိုထိုင်းဆိုရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့ထိ10ရက်လောက်ပဲခွင့်ပြုတာထိုင်းနိုင်ငံသွင်းမှာမြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုကြောင့်လို့ကုမိုးကျူးကအခုလိုဆက်ပြောပါဗျာ။သ
ူ့ရဲ့လုပ်ငန်းရှင်တွေကလည်းခွင့်မပြုခြင်းတွေပဲခွင့်ပြုသွားတာများတယ်။ထိုင်းဆိုရကလည်းသူ့လုပ်ငန်းရှင်တွေကကျွမ်းကျင်လုပ်သားတွေကိုလက်မလို့ရအောင်ဒါအလုပ်တိုင်းတိုက်ဆောင်ပြီးလုပ်ပေးရတာအခြေအနေရဲ့ပြောညီစွာမြန်မာရွှေပြောင်းလူသမားတွေရဲ့ကျွမ်းကျင်မှုကျွမ်းကျင်လုပ်သားတွေလက်မလို့ရအောင်အလိုလိုက်ကြိုက်ဆောင်လုပ်တဲ့သဘောပါပဲ။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းလူသမားသုံးပုံတဘောလောက်ပြန်ရပြီ
။ဒီလိုပြန်တဲ့နေရာမှာလဲနေစားကိတ်ကနေအဆောက်သားတစ်ခုခုနဲ့စီစဉ်ပေးပြီးတစိမ့်သုံးထုတ်လုပ်ပေးဆောင်မှာဖြစ်ပြီးတော့ငွေကြေးတစ်စုံစရာလုံးဝပေးစရာမလိုဘူးလို့လဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုလမ်းကြောင်းကနေဝင်ထွက်နေတဲ့ passport ကရွှေပြောင်းလုပ်သမားတူကတော့တက်ဆိုင်ရာထိုင်းစစ်စည်ရေးဂိတ်တွေမှာငွေပေးဆောင်နေရစေလို့မွန်ဘာသာနဲ့အခုလိုပြောပါတယ
်။ဒါနောက်ကနှုံမောဘူးမောကတူကလည်းတော်တော်များများဒါဒီနောက်ကပြန်ထောက်လောက်လာကောက်ကောက်
သူပြောတာကတော့ဖျားသုံးစုလမ်းကတော့ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ထွက်သွားလာခွေးတော့မရှိဘူး။ဒါပေမဲ့နားလည်မှုနဲ့ဝင်ထက်နေရတာပေါ့သုံးစုကနေဘန်ကောက်ထိတော့ဂိတ်ပေါင်း20ကျော်တယ်။အလင်းတင့်တယ်လို့ပေးဆောင်သွားရတာပဲ။ passport ကိုင်တဲ့သူကလည်းဂျာခန်ဘွဲစားတွေကနေတစိမ့်သုံးထုခဘတ်300လောက်တော့ယူနေတယ်။အကုန်ကြများနေတာပေါ့ဆိုပြီးမွန်ဘာသာလို့ပြောဆိုသွားတာပါ။ ထိုင်းနိုင်ငံအတွင်းကိုနယ်စပ်မြုပ်ဖြစ်တဲ့သာချီလိတ်မြောက်ဝတီကောတောင်အစိုက်ရှိတဲ့လမ်းကြောင်းတွေတရားတရားဝင်လမ်းကြောင်းဖြစ်နိုင်ငံဆိုးရွားကနေတမတ်ထားတာဖြစ်ပြီးကျန်တဲ့လမ်းကြောင်းတွေဟာတရားဝင်ဖြစ်အတိမတ်မပြုတဲ့အတွက်ငွေကုန်ကြများတဲ့အကြောင်းရင်းတစ်ခုလို့အဲ့ဒီရွှေပြောင်းလုံးတမကပဲပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနှိမ့်ချမှုကုန်စည်န Terugu, Pishin, Pinai Messuin, Pituima, Alo Lukaimbu, Sanashi Jang, Shibian Lutuma, the Sugar, Piovare. Tining and Duma, the Yawim Yama, Shibian Lutuma, Natan Lakshi, Melu, Tain Lutuma, Wunji Tanagani, Topian Tabi Met, the Yamu, Alo Lukani, Alutomaru, Miabia, Siemu, and Dira Jap, Dita Pumiani, Relu, Alutoma, Ye Shosha Duriga, Piovare, Kamia.
VOA the Dindau, Nangu Imashi, Akulo, the Gula Akatamia, Maha the Jam Puerorigu, Nimanagama, Sinue Nijadalu, Tibayo Nimarigale, Nitit Gu the Jam Puerigu, Goodida like Sinue Nijayama, Tanja Tore Seasonile, Tetuin Tajabare, a thousand Uro, Sonsaminiantare Usa Muiga, Job Yamavashi.
Hogeva, Piba Mani Tang Nijadurigale, Go Danko Biko in Jimugu, Tanta, Lonsu Nijara Nidu. ကိုနီကူဟာနဲ့တကြံပွဲတွေကျင်းပကြပါတယ်ကျင်းပတဲ့နေရာမှာတော့နေထိုင်ကြရဒေသရဲ့ရာသီဥတုအလုအယဲ့စတာတွေနဲ့ချိန်ပြီးတော့တချို့နေရာတွေမှာအေဘီလာတကူးတကြံအခါတော့မတိုင်ခင်ကျိုးပြီးတော့ပြုတ်ကြတာရှိသလိုတချို့လည်းရာသီဥတုအေးနေတာကြောင့်ဂျွန်ဂျူလန်ကျမှာကျင်းပတာမျိုးလည်းရှိပါတယ်မြန်မာယဉ်ကျေးမှုတကြံပွဲရေကစားတာနဲ့အတူတွဲပြီးတော့ပါဝင်လာတာကတော့တင်းညံတန်ကြပ်ထိုးတဲ့ဒလီပဲဖြစ ပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနေ့အိန္ဒိယနိုင်ငံမှာတန်ကြပ်မထိုးနိုင်ခဲ့ကြပါဘူး။ဒါပေမဲ့ဂျပန်နိုင်ငံတိုကျိုမြို့ကမင်္ဂလာဒုအဖွဲ့ကတော့ဇက်တိုက်ဖျော်ဖြေခဲ့တာ26နှစ်ရှိပါပြီ။အခုနှစ်မှာဆိုရင်တော့မင်္ဂလာဒုအဖွဲ့ရဲ့တန်ကြပ်ဖျော်ဖြေပွဲနဲ့မြမအတာတကြံပွဲကိုတိုကျိုပီပီယပန်းချံမှာဧပြီလ3ရက်နေ့ကပြုလုပ်ကျင်းပခဲ့တာပါဒီနှစ်မင်္ဂလာဒုအဖွဲ့ရဲ့တန်ကြပ်တွေနဲ့ပတ်သက်ပြီးတော့အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုထွန်းဝေကအခုလိုရှင်းပြပါတယ
်ဒီဖြစ်နေတော့ဒီသူ့အပြောင်းလဲတွေမှာရှင်းနေညီရဲ့လူတွေတော်များများနားလည်နိုင်မဲ့အကြောင်းအရာတွေဒီလက်ရှိမြန်မာနိုင်ငံအပြောင်းလဲကာလမှာဘာတွေတိုးတက်လာအခုကအခြေအနေရိတ်ချင်တွေကိုစောင့်ကြည့်နေဆိုတဲ့အကြောင်းဒီ online ပေါ်မှာဒီနေ့နေ့ဖြစ်ဖြစ်နေတာဆိုတဲ့အကြောင်းပေါ့ဗျာ
အမေရိကန်ပြည်တော်စုမှာဆိုရင်လဲ data အစုအဖွဲ့လိုက်ဒကြံပွဲလေးတွေကျင်းပကြပြီးတော့အလအကတန်ကြပ်စရုတီတာကျွေးမွေးမှုစတာတွေနဲ့ကျင်းပလေးရှိပါတယ်အခုနှစ်ဖလော်ရီဒါပြည်နယ်အိုကီချိုဘီရေကန်ကြီးရှိရာအိုကီချိုဘီမြို့ကတီတကူဓမ္မဝိဟာရဖုံးတော်ကြီးကျောင်းမှာကျင်းပတဲ့အတာတရံပွဲကိုတော့ Easter Sunday ဖြစ်တဲ့မတ်လ29ရက်နေ့မှာကျင်းပခဲ့ပါတယ်အဲ့လိုကျင်းပခဲ့ရမှာတန်ကြပ်ထိုးတဲ့အစီအစဉ်လဲပါဝင်ခဲ့ပါတယ်ကျော်စင်ရှင်စိတ်စုကြောင့်တွေ မြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးလူမှုရေးတဘောဝပတ်ဝန်းကျင်အရေးစတာတွေကိုတန်ကြပ်ထိုးပြီးတော့ပြောပြခဲ့တဲ့အကြောင်းတာတကြံဖြစ်မြောက်ရေးဥဆောင်သူတဦးဖြစ်တဲ့ဦးကျော်ကျော်ကပြောပါတယ်ဖလော်ရီဒါတင်းကြံပွဲရဲ့အပြင်ဆင်နဲ့ပတ်သက်ပြီးတော့လေဦးကျော်ကျော်က
ဟိုဗမာပြည်ကဟိုတကြံနဲ့တူအောင်လို့ပေါ့ခြံကမြေနေရာကျေတော့ကျွန်တော်တို့ stage ထောက်တယ်ထောက်ပြီးတော့အဲ့ stage ပေါ်မှာပဲကားတဲ့လူတို့တီဝိုင်းတီးမဲ့လူတို့ပါလို့ stage ပေါ်မှာထားပြီးတော့အဲ့ဒီမှာအေးမှာပဲကျွန်တော်တို့တက်နေပါလေထိုးပြီးတော့စားဖို့တောက်ဖို့ဟိုအစီအစဉ်တွေပါလေလုပ်ပြီးတယ်ကျွန်တော်တို့စတူဒီတာပဲကျွေးတယ်နောက်ကားတဲ့လူတွေကလည်းသူတို့ရဲ့စေတနာနဲ့ပဲအကုန်လုံးလာပြီးတော့ကကြတယ
်လာတူအမေရိကန်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုအစရှိတဲ့မြို့ကြီးတွေမှာလည်းကြံပွဲတွေဆင်နွှဲခဲ့ကြတယ်လို့သိရပါတယ်ဝါရှင်တန်ဒီစီအေရီးယားနဲ့နယူးယောက်တို့မှာလည်းကြံပွဲတွေကျင်းပဖို့စီစဉ်ထားပေမဲ့တန်ကြပ်အစီအစဉ်တော့အခုနှစ်မှာမပါဘူးလို့ဥဆောင်သူတူဦးဖြစ်တဲ့ကိုရင်ထွေးကပြောပါတယ် မြန်မာနိုင်ငံမှာအရသာအစိုးရတဲ့တက်လာကစားဖြစ်တဲ့အတွက်တန်ကြာထိုးထောက်ပြဝေဘာနာမျိုးမလုပ်သေးပဲစောင့်ကြည့်အောင်မယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဥဆက်မိုးဝေပြောပြသွားတာပါရှင်အခုလို့မဟာတင်းကြံပွဲတော်အခါသမယမှာကျမတို့ VOE သောရရှင်အားလုံးအတွက်တကြံတေးတချင်းလက်ဆောင်အစီအစဉ်ကိုနေ့စဉ်တင်ဆက်နေပါတယ်ဒီကနေ့မနေ့အတွက်တော့အမှုပညာရှင်ရန်အောင်ရဲ့ရှာပုံတော်မင်းသားကြီးတချင်းကိုသောရရှင်ဒီနားဆင်ရမှာပါရှင်
တကားရောက်ခဲ့ပြီမင်းရဲ့သူသာဒီမှလည်းမသိတော့ခဲ့တွေ့ပြီမနစ်ကပြီးတဲ့မင်းလေးစားရင်းရင်းဆိုလို့ပြက်ကုန်ပြီအမမီတော့ခက်သားလာသည်ဝီရှားပုံတော်မင်းသားကြီးမန္တတကားရောက်ခဲ့ပြီမင်းရဲ့သူသာဒီမှလည်းမသိတော့ခဲ့တွေ့ပြီမနစ်ကပြီးတဲ့မင်းလေးစားရင်းရင်းဆိုလို့ပြက်ကုန်ပြီအမမီတော့ခက်သားလာသည်ဝီရဲ့မင်းရဲ့နာချီရတော့သွားခဲ့ပါလေ။ကိုနေရာတွင်တို့တို့ဒီနေရာတွင်တို့တို့မင်းသားကြီးလွယ်စကားဖြစ်ဖြစ်ကူနေပြီ။အသာမင်းသမီးလေးတွေ့ဖို့လုံခဲ့ပြီ။ရှားပုံတော်မင်းသားကြီးမနဲ့တကားရောက်ခဲ့ပြီ။ဘယ်ရဲ့သူသာဒီမှလည်းမသိတော့ခဲ့တွေ့ပြီ။အစ်စ်ကပြီးတဲ့မင်းလေးစားဒီရီဆိုလို့ပြက်ကုန်ပြီ။မမီ
ရှင်ရန်အောင်ရဲ့ရှာပုံတော်မင်းသားကြီးတချင်နဲ့အတူသရရှင်နေတကြံရင်နဲ့ချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ပမာပြည်ကိုပထမအဦးဆုံးရောက်လာတာကတရုတ်နိုင်ငံကြာရေးဝန်ကြီးဖြစ်တော့ပမာအစိုးရတဲ့အနေနဲ့ကတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော်တော်အလေးထားနေကြတာ။
တိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်တွေအပြည့်စုံကိုနားဆင်ရမှာပါရှင်။ဒါအပြင်ကျမတို့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းအဲ့ဒီနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်ဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုသိန်းထိုင်ဦးနဲ့မနန္ဒာချန်တို့ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှုရှိန်ကအစိုးရအုပ်ချုပ်ရေးပိုင်းဆိုင်ရာအားလုံးကိုပြုပြင်ပြောင်းလဲနိုင်သေးတဲ့အခြေအနေမရှိသေးပေမဲ့အာဏာခွဲဝေမှုအပိုင်းမှာတော့အဓိကပြောင်းလဲလာတာကိုပြသနေတဲ့အကြောင်းမြန်မာရေးအားချွမ်းကျင်သူတူဖြစ်တဲ့အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂွန်ဒူးဆောင်ပါမော့ကဒေးဗစ်စတိုင်းဘတ်ကနီကီအေရှားရီဗျူးစာဆောင်မှာသုံးသပ်ချက်ဆောင်းပါးဖို့ရေးသားထားပါတယ်အဓိကကတော့အကန့်အသတ်တွေကိုဘလောက်ထိကျော်လွှားနိုင်မလဲဒေါ်ဆန်းစုကြည်ရဲ့ဆန်းသက်မှုတွေအကြောင်းဆိုပြီး The Lady Test The Limit ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါစစ်တဲ့လွန်မိုးမှုနဲ့ထိ ंछ ုံမှုတိုင်းတာကိုရောပါသွားအောင်လုပ်ဖို့ဒေါ်ဆန်းစုကြည်ရဲ့စူးစမ်းမှုတွေအကြောင်းကိုရေးရင်းနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ပြည်ပနိုင်ငံတွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခွင့်ကိုရယူထားသလိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလွန်ဖွဲ့ဝင်တယောက်ဖြစ်တဲ့ဒီချိန်ထဲမှာသမ္မတရုံးဝန်ကြီးတယောက်အနေနဲ့သမ္မတဘော်ဩဇာလွန်မိုးမှုရှိဖို့သမ္မတရဲ့အစီအစဉ်နဲ့ဆုံးဖြတ်ချက်တွေပေါ်လွှမ်းမိုးနိုင်မှုဖြစ်နိုင်မဲ့ပြင်ဆင်မှုတွေလုပ်ကဲ့နေတာတွေကိုအကန့်အသတ်တွေကိုကြော်လွှားမဲ့ဆန်းသက်မှုတွေအဖြစ်ပါဘော့ကဒေးဗစ်စတိုင်းဘတ်ကသုံးသပ်ပါတယ်။မကြာသေးခင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးကိစ္စမှာတော့လွှတ်တော်အတွင်းစစ်တပ်ကိုယ်စားလှယ်တွေရဲ့ကန့်ကွက်တဲ့ကြားကအတည်ပြုချက်ရယူနိုင်ခဲ့တာကိုဆောင်းပါးရှင်ကနီးနာရအောင်မြင်မှုတစ်ခုအဖြစ်ရှုမြင်ပါတယ်။ဒါပေမဲ့လည်းနီးနာရအောင်မြင်မှုဆိုတာမဟာဗျူဟာတစ်ခုလုံးရဲ့အစိပ်ပိုင်းသာဖြစ်ပြီးနိုင်ငံတကာအနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရပြီမဲ့လည်းစစ်တပ်ရဲ့မယုံကြည်မှုတိုးလာနိုင်တဲ့အကြောင်းသတိပေးထားတာဖြစ်ပါလေ။မြန်မာနိုင်ငံရဲ့ပြည်ထောင်စုဟာတိုင်းရင်းသားလူမျိုးစုတွေပါအဝင်စစ်တပ်နဲ့ပြည်သူစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေအကြားပဲပေါင်းစုံနေရာတိုင်းမှာယုံကြည်မှုအားနည်းနေတဲ့အခြေခံပြည်ထောင်စုလို့ဆောင်းပါးရှင်ကထောက်ပြပါလေ။လက်ရှိအစိုးရရဲ့အနာဂတ်ကိုကြိုတင်ခန့်မှန်းမှုဆိုတာဆော်လွန်ပေမဲ့လည်းမဟာဗျူဟာအရပြန်လည်ယုံကြည်မှုတည်ဆောက်တာကအစိုးရတည်းရဲ့ပုံပြီးတည်ငြိမ်မှုခိုင်မာဖို့တဲ့ထိရောက်တဲ့ဆိုတာကိုနောက်မှပြန်လှည့်ကြည့်ပြီးနားလည်လာမှဖြစ်ပါလေ။ဒီလိုယုံကြည်မှုကသာဒေါ်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေအမှန်တကယ်ပြည့်မီရေးမှာစစ်တပ်ကရောရပ်ဖက်ကပါတူညီတဲ့ခန့်ကန်တာကပူပေါင်းဖြည့်ဆည်းပေးနိုင်မှာဖြစ်တဲ့ဆိုပြီးဆောင်းပါရှင်ဒေးဗစ်စတိုင်းဘတ်ကရေးသားထားတာပါ။အပြည့်အစုံကိုနီကီနေးရှင်းရီဗျူးစာဆောင်မှာဖတ်ရှုနိုင်ပါလေ
။နောက်ဆောင်းပါးတစ်ပုဒ်ကတော့ Foreign Policy စာဆောင်မှာရေးသားထားတဲ့ဆောင်းပါရှင် Richard Cockett ရဲ့မြန်မာပြည်ရဲ့စီးပွားရေးကိုဒေါအောင်ဆန်းစုကြည်ကယ်တင်နိုင်မလားဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။ရွေးကောက်ပွဲနိုင်တယ်ဆိုတာကတော့အရေးကြီးတဲ့အချက်တစ်ခုပါပဲ။ပြီးရင်ပြည်သူတွေရဲ့လူမှုဘဝတိုးတက်အောင်လှုပ်ဆောင်ဖို့အချိန်ရောက်ပြီဆိုပြီး NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်နိုင်မယ့်စွမ်းရည်နဲ့အလားအလာကိုမေးခွန်းထုတ်ထားတာဖြစ်ပါတယ်။အာရှရဲ့ဒုတိယအစင်းရဲဆုံးလို့သတ်မှတ်ခံထားရတဲ့တိုင်းပြည်မှာကျေးလက်ဒေတာဖွံ့ဖြိုးရေးကိုဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်ဆိုပြီး NLD အစိုးရအဖွဲ့ဝင်တွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းကုသရေးဝန်ကြီးစီမံကိန်းနဲ့စီးပွားရေးကိစ္စတွေကိုကင်တွယ်တဲ့ဝန်ကြီးတွေရဲ့ပြည်ပကရလာတဲ့ဘွဲလက်မှတ်တွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိလာပြီးတဲ့နောက်နှစ်ပေါင်းများစွာစီးပွားရေးအခက်အခဲတွေကိုဖြေရှင်းရင်းအစိုးရအဖွဲ့ဝင်ဝန်ကြီးတွေမှာယုံကြည်စိတ်ချရလောက်တဲ့အနေထားရဖို့ခက်ခဲတဲ့အကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်။တစ်ချိန်တည်းမှာစီးပွားရေးလုပ်ငန်းတွေကိုစစ်တပ်ကအခိုင်အမာချုပ်ကင်ထားပြီးအကျိုးအမြတ်တွေရယူထားတဲ့အတွက် NLD အစိုးရတည်းရဲ့စီးပွားရေးဆိုင်ရာမူဝါဒ ဦးစားပေးရွေးချယ်မှုတွေဟာစစ်တပ်နဲ့ထိတိုက်ရင်ဆိုင်မှုတွေကြီးလာနိုင်တယ်လို့သုံးသပ်ပါတယ်။အစိုးရတဲ့အနေနဲ့တိုင်းပြည်ရဲ့ကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆိုရင်ကြောက်စိမ့်တူးဖော်ရေးလိုမျိုးတပ်ထုတူးဖော်ရေးလုပ်ငန်းတွေရဲ့အခြေခံပုံစံတွေကိုပြောင်းလဲဖို့လိုပြီးဒီလုပ်ငန်းတွေကိုလည်းစစ်တပ်နဲ့နှီးဆက်သူတွေစစ်ခေါင်းဆောင်ဟောင်းတွေကပဲလဝက်ကြီးအုပ်ထားတာဖြစ်ပါတယ်။စစ်ပွားရေးပြုပြင်ပြောင်းလဲမှုတွေအောင်မြင်ဖို့ဆိုရင်စစ်တပ်ကရယူနေတဲ့အကျိုးစီးပွားကိုရှော့ချရေးမှာဒေါ်ဆဆုကြည်ဘလောက်အထိခိုင်ခိုင်မာမာအောင်မြင်အောင်လှုပ်ဆောင်နိုင်မလဲဆိုတဲ့အချက်ကအရေးကြီးတဲ့အကြောင်းစောင်းမရှင်ရစ်ချတ်ကော့ကတ်ကရေးသားထားတာဖြစ်ပါတယ်။အပြည့်စုံကို Foreign Policy စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
။ကိုသိန်းထိုင်ဦးနဲ့မနနာချန်သူကပြပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ဒီကိုနားဆင်နေကြတာပါ။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
call the shots
ဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ T H E the S H O T S the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ S H O T shoot ဆိုတဲ့ကရိယာရဲ့ noun noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကိုက်ထွန်းရဲ့လုံောက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ်။ idiom အသုံးဆင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေးဗြိတိရှ်သင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပတ်ပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချင်းပြရမယ်ဆိုတာကိုအောက်ကတနက်ပြစ်သမားတွေကိုအမိန့်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်ဘန်းစကားရဆိုရင်တော့သူကဘူးပဲပေါ့ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our boss Mr. Green calls the shots at work but at home it's his wife who makes the important decisions.
ကျွန်တော်တို့ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကချတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
call the shots
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုလိုနန္ဒခင်းနိုင်ဒေါ်လာလောက်တန်းတင်ဆက်နေတဲ့အင်္ဂလိပ်စာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပ
ါ။တော်ရရှိမြတ်မြတ်NLD ပါတီဦးဆောင်တဲ့အစိုးရအသင်းနဲ့ဆက်ဆံရေးတိုးမြင့်မှုအိန္ဒိယနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေပါတယ်။နိုင်ငံတကာထိပ်တန်းတန်တမန်တွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာတိုင်းပြည်တွေကိုလာရောက်ဖို့ဖိတ်ကြားရတယ်လို့ပုံစံမျိုးမျိုးနဲ့ချင့်ကပ်ကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်တယ်လဲမြန်မာနိုင်ငံကိုသူ့ပဲကိုယ့်ပဲပေါအောင်အရှိန်နဲ့နောက်နိုင်ငံတွေချမ်းမှာလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ပင်နိုင်ဆွေးနွေးမဲ့သူတွေရဲ့ရေဝီယာတုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်။ဒီ NLD အစိုးရအသစ်ကဥပပြလက်ခံတွေ့ဆုံတဲ့အထက်မှာတော့တရုတ်နိုင်ငံချာရေးဝန်ကြီးကအရင်ဆုံးဖြစ်နေတော့ဒါတရုတ်နိုင်ငံရဲ့ဆက်ဆံရေးဟာအရေးကြီးတယ်ဦးစားပေးဆက်ဆံရမယ်ဆိုတဲ့သဘောမျိုးလို့အတိတ်ပဲကောက်လို့ရနိုင်မလားဒါဟုတော့ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးစောင့်ကြည့်အခက်ခတ်နေတဲ့ဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုအရင်ကြားချင်ပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတိုင်းငါမှာအစိုးရအသစ်တရတက်လာရင်တော့ပထမဦးဆုံးလာတဲ့နိုင်ငံခြားဧည့်သည်သို့မဟုတ်အဲ့ဒီနိုင်ငံကခေါင်းဆောင်အစိုးရသစ်ကအဲကိုယ်စားလှယ်ကပထမဦးဆုံးသွားတဲ့နိုင်ငံဆိုတာအရေးကြီးတာပဲလေအဲ့တော့ပမာပြည်ကိုပထမဦးဆုံးရောက်လာတာကတရုတ်နိုင်ငံခြားရေးဝန်ကြီးဖြစ်တော့ပမာအ ဆိုအပ်တဲ့အနေနဲ့啊တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုတော်တော်အလေးထားတယ်ဆိုတာပေါ်လွင်ပါတယ်တရုတ်ပြည်ဘက်ကကြည့်ရင်လဲဗမာပြည်ကသူတို့အတွက်အင်မတန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အိမ်နီးနားချင်းဖြစ်နေတာလဲပါတယ်အဲ့တော့ဗမာပြည်ရဲ့အကောင်အဆိုးသူများသူတို့နိုင်ငံကိုကြေးရိုက်ထားလဲပါတယ်အဲ့ဒါကြောင့်မလို့ဗမာပြည်ရဲ့အရေးအရာတွေအားလုံးမှာသူတို့တော်တော်စိတ်ဝင်စားနဲ့စောင့်ကြည့်နေတာပါပါတယ်နောက်တစ်ခုကဗမာပြည်ရဲ့အခြေအနေအဲ့တော့သူတို့ကြာပြီးပြောနေတာဗမာပြည်ရဲ့အနှစ်60ကျော်ကြာတဲ့ပြည်တွင်းစစ်ပေါ်အဲ့ဒီကိစ္စကြီးကိုသူတို့ကပြည့်ပြတ်စေချင်ပါတယ်ဗမာပြည်ဟာဒီပြည်ရင်းစစ်ကိုနိုင်ငံရေးအရာမဖြေရှင်းနိုင်ရင်ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးဗမာပြည်ရဲ့တည်ငြိမ်အေးချမ်းရေးဟာတည်ငြိမ်အေးချမ်းလို့ရမှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်လို့ရမှာမဟုတ်ဘူးဒီလိုဆိုရင်ဗမာပြည်ရဲ့အခြေအနေဟာကြာဆင်းနိုင်ငံကြီးဖြစ်သွားမယ်ကြာဆင်းနိုင်ငံဖြစ်သွားရင်သူတယောက်တည်းကြာဆင်းမှာမဟုတ်ဘူးဘေးနိုင်ငံတွေကိုပါဆွဲချသွားလိမ့်မယ်လို့သူတို့ကတွက်တယ်ဒါကြောင့်မလို့ဗမာပြည်ရဲ့တည်ငြိမ်ရေးဖွံ့ဖြိုးတိုးတက်ရေးပေါ်မှာသူတို့ကတော်တော်အားစိုက်ထားပါတယ်နောက်တစ်ချက်ကလည်းဗမာပြည်မှာတရုတ်ပြည်နဲ့ပတ်သက်လို့တရုတ်ပြည်ရဲ့ပုံရိပ်ကအခြေအနေဆိုးဝါးနေရဆိုတာလည်းသူတို့တော်တော်သိရှိထားပါတယ်ဒီဟာကိုလည်းပြန်လည်ပြုပြင်ချင်တာပါပါတယ်ဒါကြောင့်ပမာပြည်ကိုအရေးတကြီးနဲ့ဂယုတဆိုင်နဲ့ပထမဦးဆုံးလာတဲ့ဧည့်သည်ဖြစ်လာတာလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဝါရှင်တန်မြန်မာတန်ယုံမှာစစ်တမ်းမှုဖြစ်နေအမှုတန်းခဲ့ဘူးတဲ့ဘုံမူဟာဦးအောင်လည်းထုတ်ခဲ့သဘောထားလည်းကြားချင်ပါတယ်အခုလို့ဒီတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့ NLD ဆိုးဝါးအစ်စ်ကအရင်ဆုံးတွေ့တာဒါတန်တမန်ရေးဟိုလုံထုံးလုံနေရဦးစားပေးဆက်ဆံတဲ့သဘောလို့ဟိုစုံနိုင်လာဦးအောင်လေးတို
့ဟုတ်ကဲ့စုံနိုင်ပါတယ်ခင်ဗျဒီတရုတ်နိုင်ငံရဲ့ဗမာနိုင်ငံကခုနဒေါ်လာစောစောစောစောမပေါ်လीအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဆိုတော့မှန်ပါတယ်ခင်ဗျဒီတရုတ်တစ်ခုတည်းကိုတော့လေကျွန်တော်တို့ကအရေးကြီးတယ်ဆိုတော့ပြောလို့မရပါဘူးခင်ဗျအဲကျွန်တော်တို့အိန္ဒိယရေးနိုင်ငံကြီးဖြစ်တဲ့ကျွန်တော်တို့အာဆီယံနိုင်ငံကြီးရှိမယ်အဲနောက်ဟိုတစ်ဖက်ကျွန်တော်ရေးအများကြီးထောက်ကူကြည့်နိုင်တဲ့ဂျပန်ရှိမယ်အတက်ကဒီနိုင်ငံရေးစီးပွားရေးမှာအကူအညီပေးနိုင်တဲ့အမေရိကန်ရှိနေတော့စီးပွားရေးကဒါကျွန်တော်တို့အထောက်အပံ့ပေးနိုင်တဲ့ဥရောပနိုင်ငံများကျွန်တော်တို့ရှိနေပြီ။နောက်တစ်ဖက်ကဒါအိန္ဒိယပေါ့စီးပွားရေးမှာကျွန်တော်နိုင်ငံကဒီဘိုင်ဒန်ဆိုပြီးအချက်ကြာဆက်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒီရုပ်ဘက်ကိုကြီးပဲအလေးစားရင်လည်းကျန်တဲ့ဘက်တွေနဲ့အဆင်မပြေရင်ကျွန်တော်တို့နေလို့မရပါဘူး။နောက်တစ်ခုပဲအမေရိကန်ဘက်ကိုအလေးစားပြီးတော့မှဝိုင်းရင်လည်းကျွန်တော်တို့မှာပြတ်တောက်တာရှိပါတယ်။အဒီပြတ်တောက်တာတွေကပါလဲဆိုတော့ကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့မတူတာကပြည်တွင်းဒီလက်နက်ကိုင်အဖွဲ့မျိုးစုံ20ကျော်လောက်ရှိခဲ့ပါတယ်။ဒီ20ကျော်ကလည်းဟိုဒီလိုက်ရပြီးတဲ့ကပေါ်လာခဲ့တဲ့ကမျိုးမျိုးပေါ်ပေါက်ခဲ့ပြီးတော့မှအခုချိန်ထိလည်းမငြိမ်းချမ်းတဲ့နေရာမျိုးရှိရတဲ့ကြောင့်မို့ကျွန်တော်တို့ကဒါကိုလည်းကျွန်တော်ထက်တွေ့ရပါတယ်။အထူးသဖြင့်ဒီတရုတ်ဒီမြန်မာငယ်စပ်ပါဆိုလို့ရှိရင်တော့ဒါမြန်မာလက်နက်ကိုင်ဖွဲ့ရအားလုံးကအခုချိန်ထိပေါ့လေအင်အားကောင်းတဲ့လက်နက်ကိုင်အဖွဲ့ကြီးတွေအနေနဲ့ကျွန်တော်ရှိနေသေးပါတယ်ဒီဘက်ကဒီရိုးရားဘက်ပေါ့ထိုင်းနိုင်ငံဘက်ချမ်းဆိုရှင်တော့တော်တော်လေးကျော့သွားတယ်ဒါကိုရှိပါတယ်အဲဒါလို့တရုတ်နဲ့ကျွန်တော်တို့ကမ္ဘာနိုင်ငံရဲ့ဆက်ဆံရေးကကျွန်တော်တို့နိုင်ငံရေးရလည်းအရေးကြီးတယ်ပြည်ရေးရလည်းအရေးကြီးတယ်စီးပွားရေးရလည်းကျွန်တော်တို့အရေးကြီးတဲ့နိုင်ငံတိုင်းကကြည့်တဲ့တော်မလို့တရုတ်နိုင်ငံရဲ့ဝန်ကြီးနဲ့လာကျွန်တော်တို့မြန်မာနိုင်ငံကျွန်မြန်မာနိုင်ငံနိုင်ငံတော်ထိုင်ကန်ဒေါက်တာဆုကြည်တို့ပထမဆုံးစတွေ့တာကကျွန်တော်တို့ကောင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျအခုတစ်ခုရှိတာဒီမြန်မာဆိုးဝါးဆက်ဆက်ကတော့တန်တမာဆက်ဆက်ရေးမှာဟိုဗမ်မလိုက်ရေးမှုကိုပဲကျင့်သုံးလာတာတွေ့ရပါတယ်အခုဒီမြန်မာဆိုးဝါးတည်းရဲ့နိုင်ငံခြားရေးမူဝါဒကလည်းတစ်ကဘာလုံးနဲ့ခင်မင်းရင်းနှီးစွာဆက်ဆက်မဲ့မူဝါဒဖြစ်တယ်ဆိုပြီးဒေါက်အောင်ဆန်းစုကြည်ကဒီတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောထားပါတယ်ဆိုတော့ဟိုဒီမူဝါဒကိုပဲဆက်သွားမဲ့သဘောမျိုးတွေတော့ကျွန်တော်တို့တွေ့နေရပါတယ်အခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့တောထရှင်တချို့ကိုလည်းအရင်ဆုံးအလှည့်ပေးကြပါမယ်။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပါဝင်မှုဆက်သွယ်ထားတဲ့လူတွေနည်းနည်းများနေတဲ့အတွက်ကျွန်တော်ကြိုတင်ပြီးမြေတားရက်ခန့်ညင်တာကတော့လူရင်းတူရှင်းကိုနည်းနည်းအချိန်ယူဟိုဂရုစိုက်ပြီးတော့ကျွန်တော်တို့ဆွေးနွေးပေးစေကြပါမယ်။အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကပါဒေါက်ခင်မျိုးစွေပါခင်ဗျာဒေါက်ခင်မျိုးစွေရဲ့သဘောထားကိုဆွေးနွေးနိုင်ပါတယ်
။ဟုတ်ကဲ့ပါရှင်ကျွန်မဟုတ်ကျမပြောချင်တာကတော့တရုတ်နိုင်ငံကကျမတို့အိန္ဒိယချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အိန္ဒိယချင်းဆိုတာရွေးချယ်လို့မရဘူးဆိုတဲ့အတွက်ကြောင့်ဟိုကောင်းတော့ကောင်းပါလေပေါ့နော်ဒါပေမဲ့လို့တရုတ်ရဲ့ပုံရိပ်ကပြီးခဲ့တဲ့အချိန်တွေမှာသူကကူညီပေးတယ်ဆိုလို့ရှိရင်တော့အဓိကခေါင်းဆောင်ပိုင်းတွေကူညီပေးပြီးတော့မှပြည်သူတွေရဲ့အကျိုးထဲမတွက်ပဲနဲ့အလုပ် လုံးနေတဲ့ဟာတွေအများကြီးပေါ့နော်အဲ့ဒီအတွက်ကြောင့်မလို့လေပမာကြီးမှာအများကြီးခရရိုက်ရပါတယ်အဲ့တော့ကျမတို့ဒီစီးပွားရေးကူညီပေးတယ်ပါတယ်ဆိုလို့ရှိရင်လည်းအများစုကတော့သူကဟိုခေါင်းဆောင်ပိုင်းကိုကူညီပေးတာပေါ့နော်ဟိုဂျပန်နဲ့နိုင်ရှင်မယ်ဆိုရင်တော့မှဂျပန်ဆိုလို့ရှိရင်ပြည်သူအကျိုးကိုအများကြီးဟိုဦးစားပေးပြီးတော့ကူညီပေးတယ်ပေါ့လူပေးလို့ရှိရင်တော့ဟိုတင်မောလူတယ်ဆိုလို့ရှိရင်ပြည်သူတွေစီးလို့ရတယ်ပေါ့နော်တရုတ်ကတော့အများစုကတော့ခေါင်းဆောင်ပဲဦးစားပေးတဲ့ဟိုအကူအညီဖြစ်နေတယ်ဒါပေမဲ့အိနီးချင်းကရွေးချယ်လို့မရဘူးဆိုတဲ့အခါကျတော့ဒါလည်းကျမတို့ရဲ့တချင်ကဟိုခေါင်းဆောင်တွေရဲ့ဟိုအားနည်းချက်တွေကြောင့်မလို့သူတို့ကနင်းပြီးတော့မှလုတ်ခဲ့တဲ့သဘောမျိုးလည်းရှိတယ်ပေါ့နော်အဲ့တော့အိနီးချင်းဆိုရွေးချယ်လို့မရတော့သူနဲ့ဆက်ဆံတာကောင်းပါတယ်ဒါပေမဲ့လို့ကိုယ့်ဘက်ကလည်းအခုခေါင်းဆောင်အသစ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒီလိုဟိုအစိုးရတော့ထပ်ပြီးမရှိတော့ဘူးလို့တော့ကျမယူဆပါတယ်
โอเคเจซูပါဒီတော်တာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းဟိုကျွန်တော်ဖော်ပြခြင်းပါတယ်နန်းလောင်ကျွန်တော်เจซูပြုဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ရှင်ဒါကတော့ကိုတန်းတန့်စော်ဦးပါရှင်သူရေးတာကတော့နိုင်ငံတနိုင်ငံကိုအဲ့ဒီနိုင်ငံရဲ့ရက်တီအဲ့နိုင်ငံရဲ့တရှိနေမှုပေါ်ကနေနိုင်ငံရေးအရာပထဝီတရှိနေမှုကို၎င်းအဲ့ဒီနိုင်ငံရဲ့ပထဝီအနေထားကိုကြည့်ပြီးတော့အဲ့ဒီနိုင်ငံရဲ့နိုင်ငံရေးကို၎င်းသုံးသပ်ရတယ်လို့ပထဝီမှာတင်ကြားဖူပါတယ်လက်ရှိမြန်မာနိုင်ငံအစိုးရတင်တဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်ဖို့အိန္ဒိချင်းရောအနောက်နိုင်ငံတွေပါကြိုးပမ်းလာကြတာအမှန်ပါနိုင်ငံတနင်္ဂနွေရဲ့အကောင်းချင်းဆိုးချင်းကိုအိန္ဒိချင်းနိုင်ငံတွေကအရင်ခန်းစားစံစားရတယ်လို့ထင်မြင်ယူဆပါရယ်ရှခင်စစ်အစိုးရနဲ့စစ်တပိုင်းအစိုးရရဲ့အတွေ့အခေါ်အမျှော်အမြင်မရှိမှုတန်ခင်းတမန်ခင်းအရာအယိအချင်းနှိမ်ပါမှုအပေါ်မှာအိန္ဒိချင်းနိုင်ငံတွေရဲ့အနိုင်ကျင့်ဗိုလ်ချဆိုးမှုတွေကိုပြည်သူတွေခန်းစားရတယ်အခုပြည်သူကိုချစ်တဲ့အစိုးရအိန္ဒိနာချင်းနိုင်ငံတွေရဲ့လေးစားမှုခံရတဲ့အစိုးရကျွမ်းကျင်လိမ္မာတဲ့တန်တမာနည်းနဲ့အိန္ဒိချင်းအပေါ်ဆက်ဆံတော့ပြည်သူတွေပါအလိုလိုလေးစားခံရတယ်လို့ရှုမြင်ပါတယ်။မြန်မာနိုင်ငံမှာနယ်မြေချင်းထိစပ်နေတဲ့နိုင်ငံ၅နိုင်ငံအနက်ကကမ္ဘာလူဦးရေအများဆုံးနဲ့နိုင်ငံကြီးတရုတ်နဲ့အိန္ဒိယတို့ရဲ့နှစ်နိုင်ငံကြားမှာမြန်မာနိုင်ငံတည်ရှိနေတာပါ။မြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေတွေဟာလက်ရှိအိန္ဒိနာချင်းနိုင်ငံတွေပဲဖြစ်တင်တာပါ။သို့တော့ထိုအိန္ဒိချင်းနိုင်ငံတွေကညံ့ဖျင်းတဲ့အစိုးရကြောင့်ပြည်သူတွေအတွက်အိန္ဒိချင်းကောင်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးပထဝီနဲ့ပထဝီနိုင်ငံရေးအရာအရှိဖြစ်စေအနောက်ဖြစ်စေဘက်ဖက်ကိုမှဘက်မတိမ်းမဲနဲ့노ကြားတက်ကြွတဲ့နိုင်ငံချားရေးနဲ့တာတည်ရှိမယ်လို့ယုံကြည်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုတရုတ်နိုင်ငံအနေနဲ့တစ်ချိန်လုံးကဒီမြန်မာစစ်ဆိုးရဆက်စပ်နဲ့နှိစက်ခဲ့တဲ့ကုလသမဂ္ဂလိုနိုင်ငံတကာအသံဝဲမှာလည်းစစ်ဆိုးရရဲ့လိုရည်တွေကိုအကာအကွယ်ပေးခဲ့တယ်။ဒီမြန်မာနိုင်ငံကိုစီးပွားရေးအမြတ်ထုတ်တယ်ဆိုတဲ့အမြင်တွေကဟိုမြန်မာလူထုကမှချက်ချက်ပြင်းပြင်းရှိနေပါတယ်။အခုတော်တော်ရှင်နေရဲ့ဆွေးနွေးချက်တွေပေးပို့ထားတဲ့စာရင်းအရာလည်းဒါတွေကပေါ်လွင်နေပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်မြန်မာဆက်စပ်ရေးကိုတိုးတက်အောင်လုပ်ဖို့ဆိုတာလွယ်နိုင်မှာမလား။ဆိုတော့ဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပေးပါဦးခင်ဗျာ
။ဒီ UP အနေနဲ့ကလည်းသူတို့ဟိုသင်္ကန်းစာယူထားတာတွေရှိပါလေသူတို့မနှစ်အ2014ခုနှစ်ကလေးကပေါ့နော်မြေဆုံကိစ္စဖြစ်ပြီးကလေးကသူတို့ကသူတို့အပြင်းပြင်းအလှန်လှန်ဟိုဆွေးနွေးထားတာတွေကျမတို့ကြားနေရပါတယ်သူတို့ကနှစ်စဉ်ညီကုန်းချုပ်ဆိုပြီးတော့သူတို့တစ်နှစ်လုံးရဲ့တန်ခင်းတမန်ငယ်လုပ်ငန်းတွေကိုဟိုပြန်လည်ပြီးတော့ဆန်းစစ်တာ哦အဲ့တော့အိနီနာချင်းနိုင်ငံတွေနဲ့ပတ်သက်တဲ့ဟာကတကယ်တော့တရုတ်ပြည်မှာဗမာပြည်တပြည်လည်းမဟုတ်ဘူးသူပြဿနာတက်နေတာတော်တော်များများတက်တယ်ခင်ဗျားတို့လည်းကြားမှာပဲတောင်တရုတ်ပင်လယ်ကိစ္စတို့ပါလို့အဲ့တော့တရုတ်ပြည်ကသူကဒီလိုဖြစ်လာတယ်သူနိုင်ငံကတကဘာလုံးကိုထွက်ပြီးတော့သူကစီးပွားရှာနေတာဖြစ်တာပေါ့နော်သူအရင်နေမြုံနှံနေတာဖြစ်တော့အဲ့ဒီကာလတွေရဲ့အဲလုံဟန်ကိုင်းဟန်နေရအစိုးရအနေနဲ့ကတော့သူကဟိုပေးချာတော့သတ်မှတ်ပေးလိုက်တာပေါ့နော်တွားလိုက်တဲ့နိုင်ငံတွေရဲ့ယဉ်ကျေးမှုတွေကို view site ဖို့ကိုကတာဝန်သိတတ်တဲ့ယဉ်နီးမြှောက်နှံမှုဖြစ်ဖို့လို့ပါတော့အကုန်လုံးသူတို့ကတော့ဟိုသတ်မှတ်ထားတာပါပဲဒါမဲ့လူတွေဆိုတာခက်တယ်လေသူကယဉ်နီးမြှောက်နှံပြီးရင်သူကအကျိုးစေးပွားလိုချင်တာ哦နောက်တစ်ခုကလည်းတရုတ်ပြည်ကသူကအရင်းရှင်စနစ်ရဲ့ဟိုအချက်လက်တွေကိုသူကယူပြီးတော့အရင်းရှင်စနစ်ကိုလက်ခံယူပြီးတော့အဲ့ဒါကိုတိုးပွားအောင်လုပ်နေတဲ့ခါကျတော့အဲ့ဒီကြက်တင်နဲ့လောက်ထားကိန်းနာတွေမသေးစားမှုတွေတဖက်ဆောင်နှင်းဖြစ်မှုတွေကြောင့်ပြဿနာတွေအများကြီးတက်တယ်ဗမာတပြည်လည်းမဟုတ်ပါဘူးအများကြီးပါအဲ့ဒါကြောင့်မလို့သူတို့ညီကုန်းချုပ်ကြတယ်အဲ့ဒီနိုင်ငံရဲ့အစိုးရတွေမကဒေသဆိုင်ရာလူမှုနယ်လေလူမှုကြားဆက်ဆံရေးတွေပြည်ပကောင်းမအောင်လုပ်ရမယ်ဆိုပြီးတော့သူတို့ကအခု multi direction ခေါ်တာပေါ့နေရာပေါင်းစုံဖြန့်ဝင်တဲ့ပန်ကင်းတမန်ငယ်တွေလုပ်တယ်ဒါကြောင့်မလို့ဗမာပြည်မှာလည်းအရင်တုန်းကစစ်အစိုးရတဖက်ထဲပဲဆက်ဆံနေပြီမဲ့နောက်ပိုင်းကြတော့เนาะအတိုက်ခံပါတီဖြစ်တဲ့ NLD ရောတခြားလူမျိုးစုပါတီတွေရောတခြားလူမှုအဖွဲ့အစည်းတွေရောဟုတ်လားစာရေးဆရာတွေသတင်းစာဆရာတွေအဲ့ဓာတွေပါအကုန်လုံးဖိတ်ခေါ်ပြီးတော့သူတို့နိုင်ငံကိုလာပြီးတော့ဖိတ်ခေါ်တယ်လာပြီးသူတို့အကျိုးအကြောင်းတွေပြောပြတယ်အဲ့လိုနီးနဲ့သူတို့ပုံရိပ်ကိုသူတို့ကောင်းအောင်တဖြည်းဖြည်းလုပ်နေတာပါကျမကြည့်တယ်ဒီဟာကတဖြည်းဖြည်းသူတို့ဘက်က သဘောထားမှန်မှန်ကန်ကန်နဲ့အခုနပြောသလိုဗမာပြည်ကြီးဖွံ့ဖြိုးတိုးတက်ရေးအတွက်တည်ငြိမ်အေးချမ်းရေးအတွက်လိုအပ်တယ်ဒါဟာငါတို့အတွက်လည်းအကျိုးရှိတယ်ဆိုတာကိုသဘောပေါက်ပြီးအပြန်အလှန်အကျိုးရှိရမှုနဲ့မှန်မှန်ကန်ကန်လုပ်မယ်ဆိုရင်အခြေအနေတွေကောင်းမွန်လာနိုင်မယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီတရုတ်နိုင်ငံကဒီစစ်ဆူရရင်နဲ့ဆက်ဆံပြီးတော့ဒီမြန်မာနိုင်ငံထဲမှာစီးပွားရေးအကြီးအကျယ်ဝင်လုပ်နေတဲ့အချိန်မှာဒီအနောက်စုနိုင်ငံတွေနဲ့ဒီဒေသရင်းဒီမိုကရေစီနိုင်ငံတွေမှာတော့ဒီ NLD လိုနိုင်ငံရေးအင်အားစုတွေကိုအားပေးထောက်ခံတဲ့နောက်ကျောင်းတွေလည်းရှိခဲ့ပါတယ်ဆိုတော့ဒီနောက်တစ်ခုကတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းမကျေနပ်မှုတွေကမြန်မာနိုင်ငံထဲမှာတော်တော်ကြီးထွားလာနေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကဒီအနောက်နိုင်ငံတွေအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျတော့ပိုကောင်းအောင်လုပ်နိုင်မယ်အားတားချက်မဖြစ်နိုင်ဘူးလားဥအောင်လင်းထွက်သဘောထားဆွေးနွေးပြောအောင်ခင်ဗျာ
အများစုပေါ့လေအများစုတော့လူအလုံးစုံညီပါကတရားစင်ကြီးဆိုတော့သဘောမျိုးကိုဆောင်ရပါတယ်သူတပြင်းတော့ဒီအခြေခံလူသားစားကြောင့်ပေါ့တရားကြောင့်ကျွန်တော်တို့ကျမ်းမာရေးကျန်တဲ့အဆောက်အအုံပေါ့လေဟိုပြည့်စည်ခဲ့ရတယ်ဆိုတော့လေးရည်မျိုးရှိပါတယ်ဒါလည်းကျွန်တော်တို့တစ်ချိန်ကပေါ့လေဒီဟာလာရှင်ဆက်အနာရှင်ခေါင်းဆောင်ရဲ့အတမဟုကြောင့်ပေါ့ဗျာဒါတိုက်ပြီးပါဟိုပြည့်စည်ရတဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်အဲ့ဒီနောက်နိုင်ငံတွေနေတဲ့ပေါ့ဆိုတကယ်လို့ကျွန်တော်တို့ဗမာနိုင်ငံကိုဒါအားတာလို့ပါဗမာအစိုးရရောဗမာပြည်သူလူထုရောသူတစ်ဖြစ်ပေါ့လေဒီနောက်နိုင်ငံတို့အခုလက်ရှိလာနေတဲ့ဂျပန်တို့ကိုလာပြီးတော့မှရင်းကြီးမြုံနိုင်ပိုကောင်းနိုင်မယ်လို့တော့အားလုံးကြုံလေ့နေကြတာအမှန်ပါပဲနောက်နိုင်ငံတွေနေနဲ့လာမယ်ဆိုလို့ရှိရင်တော့တိုးရှိမယ်ဒါပေမဲ့သို့တော့ဒီနိုင်ငံကမှသူ့နိုင်ငံရဲ့အကျိုးစီးပွားမရှိဘဲနဲ့တော့ကျွန်မနိုင်ငံကိုလာပြီးတော့မှရင်းကြီးမြုံနိုင်မှုတို့မှာမဟုတ်ဘူးဆိုတော့ကြည့်နေကြပါလေ။ဘာပဲဖြစ်ဖြစ်ဒါအမေရိကန်ပဲဖြစ်ဖြစ်ဒါအိန္ဒိယပဲဖြစ်ဖြစ်ဂျပန်ပဲဖြစ်ဖြစ်သူအကျိုးမရှိရင်တော့လုပ်နိုင်တာမျိုးကျွန်တော်တို့မရှိပါဘူး။အဲဒါကြောင့်ကျွန်တော်တို့နိုင်ငံတွေနဲ့အဓိကအရေးကြီးတာကတော့ဒီခိုင်မာတဲ့ဥတွေတွေဒါပြည်သူတွေကိုကာကွယ်ပေးတဲ့ဥတွေအခုလက်ရှိဖြစ်နေတဲ့လုံမလုံမတဲ့ဥတွေတွေကိုတီဗီပြည်ရင်နဲ့ကြိုတင်ပြီးတော့မှကာကွယ်ထားဖို့လိုပါလေ။ဒီအနောက်နိုင်ငံလာတိုင်းလည်းကောင်းနိုင်မယ်လို့တော့ပုံစံပြလို့ရအောင်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်
ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တော့အားလုံးကလည်းတရုတ်နိုင်ငံနဲ့ကလည်းအိန္ဒိယနဲ့ဖြစ်နေတော့တရုတ်ကိုပို့ပြီးအာယုံစိုက်တာတွေ့ရပါတယ်ကျွန်တော်ဒီမချေဒီတရုတ်နှစ်ရဲ့အတွင်းမှာပဲဒီဒေတာရင်းရဲ့နာမည်ကြီးရဲ့ South China Morning Post သတင်းစာရဲ့အိဒါအော်မှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံအောင်မြင်မှုရဖို့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမကောင်းဆိုတဲ့ပုံမှာမူတည်နေတယ်ဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလိုမြန်မာနိုင်ငံနဲ့ရင်းနှီးမှုရအောင်ဟိုအရှိတရှင်းတဲ့အနောက်နိုင်ငံတွေချမ်းမှာအပြိုင်ဆိုင်လွန်ဆွဲလာကြမယ်ဆိုရင်ရောဟိုရေးရှိမှဘသူကအသာစီးရသွားနိုင်လဲဒေါက်တာလက်ကျော်စိုးရဲ့သဘောထားဆွေးနွေးပေးစေချင်ပါတယ်ခင်ဗျ
ကျမတို့အခုကမ္ဘာကြီးကသူက globalization ခေတ်ထဲမှာပါဒါကြောင့်မလို့ဘယ်နိုင်ငံမှဘယ်နိုင်ငံတနိုင်ငံနဲ့ပဲဆက်ဆံပြီးတော့ကျန်တဲ့နိုင်ငံနဲ့မဆက်ဆံဘူးလို့လုံးဝမရပါဘူးကျမတို့နိုင်ငံအားလုံးနဲ့တင့်တင့်အောင်ဆက်ဆံရမှာပါဒီမှာအရေးကြီးဆုံးကတော့ကျမအမြင်ပြောရရင်ကျမတို့ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရရဲ့ပြည်သူလူထုအကျိုးစီးပွားကိုကိုစားပြုတဲ့ကိစ္စတွေကိုပေးချပြက်ပြက်သားသားလုပ်ဖို့ပါပဲဒီမှာအရေးကြီးတာစီးပွားရေးမူဝါဒတွေကိုပေးပေးချာချာချမှတ်ပြီးတော့ထင်သာမြင်သာရှိတဲ့ရန်စင်တွေကိုချရမယ်တရားဥပဒေစိုးမိုးရေးကိုတည်ကြအောင်လုပ်ရမယ်ဒီလိုနီးနေတာလျှင်တော့အစိုးရကိုသူ့အပြောနဲ့ညီမညီပေးချဆက်ဆေးနိုင်တဲ့စီးပွားရေးမူဝါဒတွေချမှတ်ထားနိုင်ရင်ဘယ်အစိုးရနဲ့ပဲဆက်ဆံလို့ရတယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလက်ကျော်စောဥအောင်လင်းထွတ်ထွတ်နဲ့ချိန်ကတ်တဲ့ကြောင့်ဆွေးနွေးပွဲကိုဆက်သွယ်ထားတဲ့သူတွေစာရင်းပြပို့ထားရမယ်မဖော်ပြနိုင်တာကိုလည်းနားလည်နိုင်မယ်လို့ထင်ပါတယ်ခင်ဗျာကျေးဇူးထွတ်တင်ပါတယ်
ကောင်းလင်းတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာရှင်ထုတ်လုပ်သူကတော့မဆုမမ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရစီများခင်ဗျာမတ်လအတွင်းအမေရိကန်ပြည်တော်စုစွန့်ရင်ရေးရဝန်ကြီးအာနက်စ်မိုနက်စ်ဟာစွန့်ရင်ဝန်ကြီးဌာနရဲ့အမျိုးသားနျူကလ িয়ার လုံခြုံမှုဆိုင်ရာအုပ်ချုပ်မှုအဖွဲ့ NNSA ကာကွယ်ရေးဝန်ကြီးဌာန CAEA လို့ခေါ်တဲ့တရုတ်နိုင်ငံအနုမြူစွန့်ရင်အာဏာပိုင်အဖွဲ့တို့ကထိတ်တန်းတာဝန်ရှိသူတွေနဲ့အတူ COE လို့ခေါ်တဲ့တရုတ်နိုင်ငံရဲ့အရည်သွေးပြည့်တဲ့နျူကလ িয়ার လုံခြုံရေးဗဟုဌာနကိုဖွဲ့စည်းရေးကော်မရှင်ဖွဲ့ခဲ့ပါတယ်။ဒီကော်မရှင်အစည်းအဝေးကိုတရုတ်နိုင်ငံပေကျင်းမြို့မှာမတ်လ18ရက်နေ့ကကျင်းပခဲ့ပါတယ်။ COE ရဲ့တာဝန်ကတော့
ပြည်ရင်းနျူကလ িয়ার လုံခြုံမှုအတွက်လိုအပ်တဲ့တင်နန်းတွေပေးဖို့နှစ်နိုင်ငံကြားနဲ့ဒေတာရင်းအကောင်းဆုံးလက်တွေ့အပြန်အလှန်ဖလှယ်မှုဆွေးနွေးပွဲတွေကျင်းပပေးရေးနျူကလ িয়ার လုံခြုံမှုနဲ့ဆက်နွယ်ပတ်သက်နေတဲ့ခေမီနည်းပညာဆိုင်ရာတွေလှုပ်ဆောင်ပြသနိုင်မှုအတွက်နေရာထိုင်ခင်းတစ်ခုဖြည့်ဆည်းပေးရေးစတာတွေပါဝင်ပါတယ်။ COE ကိုဖွင့်လှစ်နိုင်ခဲ့တာဟာနှစ်နိုင်ငံစလုံးအတွက်ကြီးမားတဲ့အောင်မြင်ဖြစ်ထွန်းမှုတစ်ရပ်ဖြစ်တယ်လို့2016ခုနှစ်နျူကလ িয়ার လုံခြုံရေးထိပ်တန်းညီလာခံမတိုင်ခင်ကြိုတင်ပြင်ဆင်မှုတစ်ရပ်လည်းဖြစ်ပါတယ်။ဒီအရေးသွေးပြေဝတဲ့ဘူဌာနဟာတရုတ်နိုင်ငံဒေတာရင်းအပြင်နိုင်ငံတကာနျူကလ িয়ার လုံခြုံမှုဆိုင်ရာတင်နန်းတွေနဲ့နည်းပညာဖလှယ်ရေးအတွက်ကမ္ဘာအဆင့်မီအဆောက်အဦဖြစ်ပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့စွမ်းအင်ဝန်ကြီးဌာနနဲ့တရုတ်နိုင်ငံတို့ရဲ့ပေါင်းဖက်လှုပ်ဆောင်နှံမှုဟာစံနမူနာပြတ်တာမှုပဲဖြစ်ပါတယ်။ရှေ့ဆက်ပြီးနျူကလ িয়ার လုံခြုံရေးအတွက်လက်တွေ့ကျတဲ့အကောင်းဆုံးထိတွေ့လှုပ်ဆောင်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့ဝန်ကြီးမွန်နက်စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာမိတ်ဖက်နိုင်ငံတွေနဲ့နှစ်ဦးနှစ်ဖက်လောက်ကင်ဆောင်ရွက်နေတယ်လို့ကမ္ဘာအနှံ့နျူကလ িয়ার လုံခြုံမှုရရှိရေးကိစ္စရပ်တွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းပြီးတော့လှုပ်ဆောင်နေပါတယ်။နျူကလ িয়ার ဆိုင်ရာအခြေခံကုန်ကျန်းတွေကိုကာကွယ်ရေးဟာသမ္မတဥဘားမားရဲ့နျူကလ িয়ার လုံခြုံရေးလုပ်ငန်းစဉ်အတွက်အချက်အချာကျတဲ့အစိတ်ပိုင်းဖြစ်ပါတယ်။ NNSA အဖွဲ့ကြီးရဲ့DNN လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာနျူကလ িয়ার မပြန့်ပွားရေးအဖွဲ့ကနိုင်ငံတကာမဟာမိတ်တွေနဲ့တွဲဖက်လှုပ်ဆောင်တဲ့မဟာဗျူဟာကိုကျင့်သုံးပြီးသူတို့ရဲ့နျူကလ িয়ার ဆိုင်ရာအခြေခံပစ္စည်းတွေလုံခြုံရေးအတွက်စွမ်းရည်မြင့်တင်နေတဲ့လုပ်ရက်ကိုထောက်ခံပါတယ်။နှစ်နိုင်ငံနျူကလ িয়ার လုံခြုံရေးအေဂျင်စီတွေအနေနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အရတင်နန်းပေါင်း50ကျော်နဲ့အကောင်းဆုံးလက်တွေ့နျူကလ িয়ার ကာကွယ်မှုဆိုင်ရာပြန်လည်နည်းပညာဖလှယ်ရေးစတာတွေပါဝင်ပါတယ်။ဒီတင်နန်းတွေဟာ COE အတွက်ဒေတာရင်းတရုတ်နိုင်ငံရဲ့ဆောင်ရွက်နေတဲ့တင်ယိုညွှန်းနှန်းကိုအခြေခံပါတယ်။တခြားတစ်ဖက်မှာလည်း DNN ကဂျပန်၊တောင်ကိုရီးယား၊ကာဇက်စတန်စတဲ့နိုင်ငံတွေအတွင်းကလက်ရှိနဲ့ CEO ရဲ့အစီအစဉ်တွေကိုအင်တိုက်အားတိုက်ပူးတွဲလှုပ်ဆောင်နေပါတယ်။ DNN ဟာနိုင်ငံတကာအမှုမြူအေဂျင်စီနဲ့အာရှ၊အာဖရိက၊အမေရိကစရှိတဲ့ဒေတာတွေကမဟာမိတ်နိုင်ငံပေါင်း21နိုင်ငံနဲ့အနီးကပ်ပူးပေါင်းပြီးတော့လှုပ်ဆောင်နေပါတယ်။တရုတ်နိုင်ငံနဲ့တခြားတိုင်းပြည်တွေနဲ့အတူပူးပေါင်းပြီးတော့စီးပွားရေးလုပ်ငန်းသုံးနျူကလ িয়ার စွမ်းအင်နဲ့ဓာတ်ရောင်ကြီးတွေလုံခြုံမှုရှိရေးစိတ်ချမှုရှိရေးလှုပ်ဆောင်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူမှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
။နိုင်ဂျီးရီးယားနိုင်ငံက Boko Haram အဖွဲ့ဟာအသေးခံဘုံးခွဲတိုက်ခတ်ဖို့အတွက်ကလေးငယ်တွေကိုသတိသာသာတိုးမြင့်အသုံးပြုလာနေတယ်လို့ UNICEF ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ကပြောပါတယ်။ Boko Haram အဖွဲ့ဟာ2015ခုနှစ်အတွင်းအသေးခံဘုံးခွဲတိုက်ခတ်ဖို့ကလေးငယ်44ဦးကိုအသုံးပြုခဲ့တယ်လို့အင်ကာနေကထုတ်ပြန်တဲ့အချင်းခန်းစာမှာဖော်ပြထားတာကြောင့်ဒါဟာမနစ်က4ဦးသာအသုံးပြုခဲ့တာနဲ့နိုင်ရှင်းလိုက်ရင်ဆယ်စားအထိတိုးလာတာဖြစ်ပါတယ်။1389ခုနှစ်မြမရိုးရာအတာတကြံပွဲတော်ဝင်နေပြည်တော်မှာရှိတဲ့နိုင်ငံတော်သမ္မတအိမ်တော်မှာမနေ့ကကျင်းပလာမှာတပ်နဲ့အရာဖက်ဆက်ဆံရေးအပြန်အလှန်သားသာတရှိကြီးပူးပေါင်းဆောင်ရွက်ခြင်းဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလကောင်းနေရလာသလိုတိုင်းပြည်အတွင်းအင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့သမ္မတဦးထင်ကျော်ကတကြံပွဲတော်ကိုတက်ရောက်လာကြတဲ့ဧည့်သည်တွေကိုပြောကြားလိုက်ပါတယ်။ဒါအပြင်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်လည်းအစိုးရအသည့်အနေနဲ့ထက်သင်စဉ်းစားနေပြီးသူတို့ရဲ့ဘဝတွေတာယာဟောပြောရေးအတွက်စ조사ဆောင်ရွက်တော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကွဲလွန်သူနာမည်ကျော်ဗြိတိသျှအဆိုတော်ဒေးဗစ်ဘူဝီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့သူ့ရဲ့အပြာရောင်ခြင်းဆိုတဲ့တန်စင်စာရွက်လေလံတင်ရောင်းချပြီးတဲ့နောက်ရလာမယ့်ငွေတွေကိုမြန်မာနိုင်ငံမှာကြားမှဒန်းလူညီများရေးအတွက်သုံးစွဲဖို့စီစဉ်နေပါတယ်။1984ခုနှစ်တုန်းကထုတ်ဝေပြီးဗြိတိနိုင်ငံမှာရွှေဓာတ်ပြားနဲ့အမေရိကန်မှာပလက်တီနမ်ဓာတ်ပြားစုတွေရရှိခဲ့တဲ့ဒေးဗစ်ဘူဝီရဲ့ Tonight လို့အမည်ပေးထားတဲ့ Tape Album မှာပါဝင်တဲ့အပြာရောင်ခြင်းတန်စင်စာသားမှာတော့သူ့လက်မှတ်နဲ့အတူဓာတ်ပုံနှစ်ပုံလည်းပါဝင်ပါတယ်ခင်ဗျာ။
ကိုစောဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တကြံနှစ်တစ်ခုအခါသမယတော်ရရှင်အားလုံးဘေးရန်ကင်းကွာပြီးရွှေလန်းချမ်းမြေ့ကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပ
Thank you.
This program has come to you from the